ကချင်ပြည်နယ်ဖားကန်းမြို့နယ်စိတ်မှုအုပ်စုနတ်မော်ကျေးရွာအတွင်းရေမစေးကြောက်ရှာဖွေသူတွေကြောက်စိမ်းရှာဖွေရင်းနဲ့ကြောက်ကဘာပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေသူတွေ၉ဦးသေဆုံးသွားပြီးချို့လေဒဏ်ရာရရှိခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော်မအေးမာကတင်ပြပါမယ
်ကချင်ပြည်နယ်ဖားကန်းမြို့နယ်စိတ်မှုအုပ်စုနတ်မော်ကျေးရွာမှာဖေဖော်ဝါရီလ၉ရက်နေ့ညကကြောက်ကဘာပြိုကျတာကြောင့်လူကုန်ဦးသေဆုံးခဲ့ကြောင်းကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလဆိုင်ကအခုလိုပြောပါတယ်
။စိတ်မှုအုပ်စုအရင်နေရာဟောင်းမဟုတ်ဘူးစိတ်မှုအုပ်စုမော်လကင်ပေါ့နော်မော်လကင်အဲ့လောက်ကပေါ့နော်မော်လကင်ကမော်လကင်မော်ပေါ့အဲကျွန်တော်သိရတဲ့လောက်ကတော့အဲ့ဒီဦးကတည်ဆိုင်တာပေါ့နော်ဇာနာကြီးကတော့ကျွန်တော်လည်းဒီလောက်အဲ့ဇာနာတော့ကျွန်တော်လည်းမသိရဘူးခင်ဗျအဲ့ဒီဦးကတည်ဆိုင်တာဆိုတာကျွန်တော်သိရတယ်ဆို
တောက်ဆောင်ပြိုကျတဲ့နေ့မှာတော့6ဦးသေဆုံးခဲ့ပြီးနောက်တရက်ဖြစ်တဲ့တောက်ကြနေတုန်းကတော့သေဆုံးသူ9ဦးရှိကြောင်းဒေသဆိုင်ရာလူမှုကွန်ရက်အဖွဲ့တွေကအတည်ပြုခဲ့တာပါ။တောက်ဆောင်ပြိုကျမှုကြောင့်တဦးနှဦးခန့်ထိခိုက်ဒဏ်ရာရရှိမှုတွေလည်းရှိနေပါတယ်။အခုသေဆုံးသွားသူတွေဟာရေမစေးကြောက်ရှာဖွေသူများဖြစ်ပြီးအရင်တုန်းကလိုစွန့်ပစ်မြေစာပုံပြိုကျတာမဟုတ်ပဲကြောက်ဆိုင်ရှာဖွေရင်ကဘာပြိုကျပြီးသေဆုံးခဲ့ရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်။
ကျတော့ရင်းမသေးတောက်စားတဲ့ပုံကိုရောမာနဲ့တို့တော့ညာလဲသူတို့အဲ့ဒီမှာသူတို့မှတ်ထားတဲ့အဥ္စာပေါ်တော့သူအောက်ကနေသွားခေါင်းတဲ့အချိန်ကျတော့အဲ့မှာပြူတဲ့ပုံစံမျိုးကျွန်တော်ကြားရတာပေါ့နော်ကျသူတို့အဲ့ဒီကြောက်စိမ့်ရဖို့အတွက်သူကြောက်စိမ့်ကြီးနေတဲ့အောက်အသားခေါင်းနေတဲ့အချိန်မှာအပေါ်ကနေမှပြူကျတဲ့သဘောပုံစံပေါ့နော
်ခချင်းပြည်နယ်ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုမှာကြောက်စိမ့်ရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေစွန့်ပစ်ထားရကနေစွန့်ပစ်မြေစာပုံပြူကျတာကြောင့်ရေမစေးကြောက်ရှာဖွေသူတွေထဲက2ဦးဟာပြီးခဲ့တဲ့2016ခုနှစ်ကုန်ပိုင်းတွင်းမှာတိစုံမှုဖြစ်ခဲ့ပြီးတချို့ပျောက်ဆုံးတာတွေလည်းဖြစ်ခဲ့တာပါအခုအခါမှာတော့ကြောက်စိမ့်ရှာဖွေရင်နောက်ထပ်တိစုံမှုတွေဖြစ်ခဲ့ပါတယ်ကချင်ပြည်နယ်မှာကြောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ဖားကန့်ဒေသမှာလူတိစုံမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာຢာနဲ့ချီပြီးပျောက်ဆုံးမှုတွေလည်းရှိနေသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးခဲ့ရတာတွေလည်းဖြစ်ပေါ်ခဲ့ရတာပါ2016ခုနှစ်ထဲမှာတော့ညီစာပုံပြိုကျတာကြောင့်လူတရာဇင်ကျော်သေဆုံးခဲ့ရပြီးနောက်ပိုင်းမှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖော်မှုတွေကြောင့်ဖြစ်လာရတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထူးတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီးကမ်းမဲ့စွာကြောက်စိမ့်တူးဖော်မှုတွေကိုအစိုးရတဲ့အနေနဲ့ဒီကံတည်ချက်မှုမလုံနိုင်ခင်မှာခိတဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာပဲတောင်းဆိုထားပါတယ်ရှင်။